မနိုဘယ်အေးနဲ့ကိုအောင်ကိုဟိန်းတို့ဟာပြီးခဲ့တဲ့လဇန်နဝါရီလ29ရက်နေ့ကပဲခူးတိုင်းဝေါ်မြို့နယ်မြောက်ခါးခြေဂိတ်မှာဖမ်းဆီးခံရတာဖြစ်ပါတယ်ဖမ်းဆီးခံရခြင်းမှာစစ်ကောင်စီကိုထောက်ခံတဲ့ဝါရဖြန့် Telegram Channel ကနေသူမတို့နှစ်ဦးဟာလက်နက်တွေတဲဆောင်လာပြီးအဖမ်းဆီးခံရတာဖြစ်ကြောင်းထုတ်ပြန်ခဲ့တယ်လို့သူမနဲ့အတူလူငယ်တဦးဖြစ်တဲ့ကိုအောင်ကိုဟိန်းကိုပါဖမ်းဆီးထားတယ်ဆိုပြီးထုတ်ပြန်ခဲ့ပါတယ်ဒီနောက်သူတို့နဲ့ပတ်သက်လို့မိသားစုကတော့ ICRC ကပါသတင်းအဆက်အသွယ်မရပဲဒေသအတွင်းပူးပေါင်းတပ်ဖွဲ့တွေဘက်ကစစ်ကောင်စီဘက်ကပြစ်တက်လိုက်လို့တည်ဆုံသွားပြီဖြစ်တယ်ဆိုပြီးအတည်ပြုခဲ့တာပါဒီအတွက်မိသားစုအနေနဲ့ဒီကနေ့မှဂုံပြုပွဲလေးကျင်းပခဲ့တာဖြစ်တယ်ဆိုပြီးမန်နိုဘယ်အေးရဲ့မောင်ဖြစ်သူကိုထက်မြက်ကအခုလိုပြောပါတယ
်မာမန်နိုဘယ်အေးရဲ့ကိုကြီးဖြစ်နေတာဘောနဲ့ဘုရားကြီးဓာရီကစိုက်တာတွေရွာလေးမှာတစ်နည်းနဲ့ပြစ်သက်ဆိုင်ပြီးတော့ဒီွားရတယ်ဆိုတာပါလေဒါပေမဲ့ဒီနေ့ဒီစစ်တော်ကြီးကတော့အတိမပြုသေးဘူးစစ်တော်ကြီးကဘာမှကိုယ်တိုင်ထုတ်မသိဘူးမရှိသေးပါဘူးတော့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကသိသိလည်းမသိရဘူးရှင်းသိလည်းမသိရဘူးဒါပေမဲ့ဒီတားကန်ကြီးရဲ့ပြောကြားချက်ရပြန်ထုတ်သွားပြီးတော့ကျွန်တော်သိရတယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကဒီနေ့ပွဲလေးကိုပြစ်ပါတယ
်ဒီကနေ့ပွဲကိုဥဆောင်ကျင်းပသူတဦးလည်းဖြစ်နိုင်ငံရဲ့အကျဉ်းသားဟောင်းလေးဖြစ်တဲ့ကိုဇော်ထွန်းကတော့အခုလိုပြောသွားပါတယ်
။ဟိုဟာဒီနေ့ကျင်းပတဲ့ဟိုဟာနီမနုဘယ်အင်းနဲ့ဟိုရဲဘော်အောင်ကိုဟင်းပေါ့ဟိုသူတို့တက်ကျွန်တော်တို့ဟိုကွန်ပျူတာလေးလောက်တယ်ပေါ့ကွန်ပျူတာလေးလောက်တယ်ဆိုတာရည်ရက်ကတော့ဟိုဒီလိုမျိုးပေါ့ဟိုမတရားသဖြင့်ဟိုဒီလိုမျိုးဟိုအတက်ခံရတဲ့ကိစ္စမျိုးတွေကဟိုမနုဘယ်အင်းနဲ့ကိုအောင်ကိုဟင်းနေမကောက်ဘူးဗျာဟိုအခြားနေရာတွေမှာတိုင်းဒီတိုင်းပြည်လုံးမှာအများကြီးအဲ့ဒီမျိုးတွေဖြစ်နေတယ်ဆိုတော့ဟိုစစ်အုပ်စုကအဲ့ဒီမျိုးဒီမျိုးဟိုအနိုင်ကျင့်ဟိုတပ်ဖြတ်ခံရတဲ့လူတွေကိုကျွန်တော်တို့အနေနဲ့မမေ့ဘူးပေါ့ဗျာဆိုတော့ကျွန်တော်တို့ကဟိုသူတို့ကိုဂုဏ်ပြုတယ်နောက်တစ်ခုကကျွန်တော်တို့ဒီမှာကြံခဲ့တဲ့ရဲဘော်တွေကလည်းဟိုသူတို့နဲ့အတူကျွန်တော်တို့ဆက်ပြီးတော့ဟိုပန်းနဲ့ရောက်တဲ့ဒီဆက်ပြီးတော့ဟိုတိုက်ပွဲဝင်သွားပြီးဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ဒီပွဲလေးကျင်းပမှာ
မန်နိုဘယ်အေးဟာတကုံတက္ကသိုလ်ကယူပဗေဒအထုပြုဘာသာရပ်နဲ့တောင်းတက်ခဲ့သူဖြစ်ပြီးနိုင်ငံရေးလှုပ်ရှားမှုတွေကြောင့်1999ခုနှစ်မှာထောင်ဒဏ်42နှစ်ချခံခဲ့ရပြီးအင်းစိန်မြောင်းမြငင်းညံထောင်တွေမှာအကျဉ်းချခံခဲ့ရသူဖြစ်ပါတယ်။သူမဟာမြန်မာ Institute for Democracy MID ရဲ့ဒါရိုက်တာဘုတ်ဖွဲ့ဝင်တဦးလည်းဖြစ်ခဲ့ပါတယ်။သူမဟာ1996ခုနှစ်ကနေအခု2024ခုနှစ်အထိမြန်မာနိုင်ငံရေးလှုပ်ရှားမှုအဆက်ဆက်မှာပါဝင်ခဲ့သူတဦးလည်းဖြစ်ပါတယ်။ကိုအောင်ကိုဟင်းကတော့2021ခုနှစ်မှာအင်းစိန်မြို့နယ်လူမှုလှုပ်ရှားမှုကနေစတင်ပါဝင်ခဲ့ပါတယ်။သူဟာ2021ခုနှစ်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ကာကွယ်ရေးဝန်ကြီးဌာနကလုပ်တဲ့စစ်တင်နှန်းတွေကိုတက်ရောက်ခဲ့ပြီး KNU KNL တပ်မဟာ3တပ်ရင်း9နဲ့ PDF တပ်ရင်း303တပ်ခွဲလေးမှာပူးပေါင်းပါဝင်တာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်။သူတို့နှစ်ဦးကိုပဲခူးတိုင်းဝေါ်မြို့နယ်အတွင်းမှာစစ်ကောင်စီရဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကဖမ်းဆီးသွားခဲ့ပြီးသူတို့ဟာတပ်ဖြတ်ခံလိုက်ရတယ်ဆိုပြီးဒေသခံတွေကပြောပါတယ်သူတို့တေဆုံးမှုနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကအတည်ပြုထုတ်ပြန်တာတော့မရှိသေးပါဘူး